မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိရေးနိုင်ငံတကာရဲ့ချိုးဖောက်မှုတွေကိုတရုတ်နိုင်ငံကဟန်တားတာတွေမလုပ်ဖို့နဲ့မြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိရေးနိုင်ငံတကာလူ့ခွင့်ရေးလှှမ်းမှုဖော်တခုဖြစ်တဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်ကွမ်ဒမ်ကလုံချုံရေးကောင်စီမှာဗီဒီယိုအနာပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေတာဝန်ခံမှုရှိအောင်ကြိုးပမ်းနေတာတွေကိုဟန်တားမှုတွေမလုပ်ဖို့တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်မတိုင်ခင်ဒီနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါတရုတ်နိုင်ငံရဲ့လို့ရနိုင်ငံတော်ကလူနည်းစုတွေပေါ်ကျူးလွန်တဲ့ဆေးရဆွေးမှုတွေနဲ့ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအားပေးရရောက်နိုင်တယ်လို့လည်း Amnesty International ဖွဲ့ရဲ့အရှိတောင်အရှိုက်ကြီးကညွှန်ကြားမှု Nicholas Becklin ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တသန်းလောက်ရောက်နေတယ်လို့6သိန်းလောက်ကလည်းမြန်မာနိုင်ငံထဲမှာစိုးရွားတဲ့အခြေအနေတွေအောက်နေထိုင်နေရတဲ့အကြောင်းနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးပမ်းရမှာမြန်မာစိုးရွားပေါ်တရုတ်နိုင်ငံကဖိအားပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်ထိရောက်မှုရှိမှာမဟုတ်တယ်လို့စိုးကျိုးတွေသာပေါ်ပေါက်နိုင်တယ်လို့လည်းသတိပေးခဲ့တာပါရွှေဂျာဆူရဲ့အတုံးလုံးကိုတရားဝင်လက်မခံတဲ့မြန်မာဆွေရတော့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံကဆွဆွဲနေတဲ့လောက်ကျွလွန်တာမရှိကြောင်းညှင်းဆန်ထားပေမဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်။ Amnesty International ရဲ့ထုတ်ပြန်ချက်မှာပဲတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအရေးကြီးတဲ့စီးပွားရေးနဲ့အခြေခံစောင့်အောင်စီမံကိန်းတွေကိုလက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားပေမဲ့ပွင့်လင်းမြင်သာမှုတွေအားနည်းနေတဲ့အပေါ်စိတ်ပြည့်တဲ့အကြောင်းလည်းပြောဆိုထားတာပါ။စီမံကိန်းတွေကိုအကောင့်ထဲပေါ်ရမှလူမှုတိုင်းဝန်းနေနဲ့လူခွင့်ရေးပွင့်လင်းမြင်သာမှုကိစ္စတွေကိုတိုင်မင်းညှိနှိုင်းမှုအရေးကြီးတဲ့အကြောင်းလည်းသတိပေးထားပါတယ်။